Paris မြို့တော်မြောက်ပိုင်းကဝင်ရောက်စီးနင်းမှုအတွင်းအကြမ်းဖက်သမားတွေဖမ်းထားတဲ့ဒဇာကန်လူမျိုးခဲ့ပြီးအခုပတ်တွင် Charlie Hebdo မဂ္ဂဇင်းရုံးကိုဝင်ရောက်တိုက်ခတ်ခဲ့သူအကြမ်းဖက်သမားနှစ်ယောက်ကတော့သေဆုံးသွားကြောင်းပြင်သစ်အာဏာပိုင်တွေကပြောပါရယ် Paris မြို့ Gosha Supermarket အတွင်းဒဇာကန်တွေကိုဖမ်းထားတဲ့တနက်သမားတဦးလည်းဝင်ရောက်စီးနင်းမှုအတွင်းသေဆုံးသွားပါရယ်ဒီစီးနင်းမှုအတွင်းဒဇာကန်၄ဦးသေဆုံးခဲ့ကြောင်းလည်းအာဏာပိုင်တွေကပြောပါရယ်မြို့တော် Paris နဲ့မြောက်ပိုင်းက Dammartin and Guille မြို့တွေကိုတစ်ချိန်တည်းမှာရဲလုံခြုံရေးတွေကနေ့လယ်ဘက်ဝင်ရောက်စီးနင်းရမှာတနက်တန်တွေပောက်ကွဲတန်တွေကိုကြားရပါတယ်။ Paris ကရုပ်တောင်ကတ်တွန်နဲ့တရော်စာတွေရေးတဲ့မဂ္ဂဇင်းတိုက်ကိုဝင်ရောက်စီးနင်းသူတွေဖြစ်တန်တရာရှိထားတဲ့အကိုဖြစ်သူ Sheriff နဲ့ Seth Koichi တို့ဟာသူတို့ပုံအောင်နေတဲ့ပစ္စည်းတူလောင်နဲ့ကိုရောင်မှာရဲရင်နဲ့တွေ့ဆုံပြီးပြန်လည်ပစ်ခတ်ခဲ့တာပါ။ရဲရင်ကအလုံးရင်နဲ့ဝင်ရောက်စီးနင်းမှုအတွင်းအဲ့ဒီအကြမ်းဖက်သမားနှစ်ဦးလုံးသေဆုံးသွားပါတယ်။ Paris မြို့ကဂျူရက်ကွက်လို့လည်းသိကြတဲ့40D Fancy Naga Supermarket ကိုလေလုံခြုံရေးရဲတွေကဝင်ရောက်စီးနင်းခဲ့ပါတယ်ကိုချီညီကိုလို့ကူညီခဲ့သူလို့ယုံကြည်ရတဲ့တနတ်သမားတူအဲ့ဒီစီးနင်းမှုအတွင်းတည်ဆုံးခဲ့ပြီးအဲ့ဒီတနတ်သမားဟာတစားကန်တွေအဖြစ်ဖမ်းထားသူ၅ဦးတည်းက၄ဦးတည်ဆုံးခဲ့ပါတယ်ဒါပေမဲ့ဘယ်အချိန်မှာဘလို့တည်ဆုံးခဲ့လဲဆိုတာကိုတော့တိကျမသိရသေးပါဘူးတောက်ကြနေညနေကသတင်းတောက်တွေနဲ့တွေ့ဆုံခြင်းပြင်သစ်သမား Francois Hollande ကအကြမ်းဖက်သမားတွေကိုတိုက်ခတ်ခဲ့တဲ့လူညူရေးတွေကိုချီးကျူးစကားပြောဆိုလိုက်ပြီးပြင်သစ်လူလူအနေနဲ့အခြေအနေကိုသတိထားဖို့အကြမ်းဖက်မှုစန့်ကျင်ရေးလူမျိုးရေးခွဲခြားမှုတွေကိုစန့်ကျင်ပြီးညှဉ်းညွတ်ဖို့ပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဥဘာမားကလည်းတောက်ကြနေကတနက်စိတ်ပြည်နယ်ကိုရောက်ရှိစေမှာအမေရိကန်ပြည်အောင်စုအနေနဲ့ပြင်သစ်နဲ့အတူရပ်တည်သွားမှာဖြစ်ပြီးလိုအပ်သမျှအကူအညီပေးသွားမယ်လို့ပြောပါတယ်။